ရခိုင်ပြည်နယ်မောင်းနှောမြို့နယ်ဒုချိယာရန်ကျေးရွာဖြစ်စဉ်တွေပေါ်ဒုချိယာရန်စုံစမ်းရေးကော်မရှင်ကလေ့လာတွေ့ရှိချက်တွေသုံးသပ်အကြံပြုချက်တွေပါဝင်တဲ့အစီရင်ခံစာကိုပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကနိုင်ငံတော်သမ္မတဦးသိန်းစိန်ထံပေးပို့တင်ပြခဲ့တယ်လို့ဒီနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကော်မရှင်ဖွဲ့ဝင်တွေဟာပြီးခဲ့တဲ့ဖေဖော်ဝါရီလ15ရက်နေ့ကနေ21ရက်နေ့အထိဒုချိယာရန်ကျေးရွာမှာတွားရောက်ကွန်ဆင်လေ့လာခဲ့ပြီးရက်တက်ချက်ကြီးအောင်ကျော်သိန်းတည်ဆုံးခဲ့တဲ့ဖြစ်စဉ်ဒုချိယာရန်အနောက်ရွာမှာမီးလောင်ခဲ့တဲ့ဖြစ်စဉ်နဲ့အဲ့ဒီဖြစ်စဉ်တွေကြောင့်တည်ဆုံးမှုဒဏ်ရာရရှိမှုအခြေအနေနေအိမ်ဥစ္စာပစ္စည်းတွေပျက်စီးဆုံးရှုံးမှုအခြေအနေတွေကိုစစ်ဆေးလေ့လာစုံစမ်းခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကရက်တက်ချက်ကြီးအောင်ကျော်သိန်းပျောက်ဆုံးနေတဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဒေါက်တာဆလိုက်ငွန်ကျုံးလျံကအခုလိုတုံ့သက်ပြပါဗျာ။အဲ့တော့ကျွန်တ
ော်တို့အနေနဲ့တုံ့သက်ပြတာအခြေတော့ဒီအချက်မှတ်တွေကိုရှင်းတဲ့အချိန်ကြီးဒီကူစစ်ခါအနေနဲ့ထားပြတဲ့အကြောင်းရှိမှုကျွန်တော်တို့ပြောချင်တယ်။ဘာလို့ဒီလိုစစ်ခါအနေနဲ့လုပ်ချင်တဲ့အချိန်မှာဒီလိုပုံပြပြပြီးတော့ဒါလို့ပြီးပါဘူး။ဟိုကလို့ပြပါဆိုတော့တော့ဒီလိုမျိုးတွေ့ကျွန်တော်တို့ကတုံ့သက်ပါတယ်။ဒါနဲ့ဒီချိန်ကတော့တော့တုံ့သက်ပြရရှိ။နောက်ပြီးတော့သူတို့ဒီသွားရဲဆိုရင်လည်းဒီသွားရဲလို့ကျွန်တော်တို့ကဟို social ဆက်ချပေါ်တယ်ကျွန်တော်တို့ကဒီသွားလို့ဆိုတဲ့အထောက်အထားကမရှိတဲ့ကျွန်တော်တို့ဒီနေရာဒီနေ့ချီကတော့ဆုံးနေစေပြီးတော့အချက်ချအဲ့ဒီကိစ္စနဲ့ပတ်သက်လို့ပုံစံဆက်စပ်လုပ်ရခဲ့ပါတယ်
ဒုချိယာရန်အနောက်ရွာမှာပြီးခဲ့တဲ့ဇန်နဝါရီလ28ရက်နေ့ကဖြစ်ပွားခဲ့တဲ့မိလောင်မှုဖြစ်စဉ်နဲ့ပတ်သက်ပြီးအပြင်မှာဆွဆွဲနေသလိုရဲတပ်ဖွဲ့ရှို့တယ်ဆိုတာဖြစ်နိုင်ခြေနဲ့ကြောင်းနဲ့မှန်တယ်လို့ပြောဖို့တက်သေးရှာဖွေတွေးရှိခဲ့ခြင်းမရှိခဲ့ဘူးလို့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အတွင်းရေးမှူးဒေါက်တာကျော်ရင်လိုင်ကအခုလိုရှင်းပြပါဗျာ။စုံစမ်းစစ်ဆေးရေးကို
တွက်ဆွဲတဲ့ကဘာတော့ခြေကလာပြီးရှင်းရှင်းရှို့ရတာတော့လုံးဝမဖြစ်နိုင်ဘူး။ဖြစ်နိုင်ဆိုတော့ဒီရှိနေတဲ့ဘာကိစ္စအဆောင်ကြောင်ဟာအဆောင်ကဘာလို့ဒီစောင်းတို့တို့စက်ကူရီစောင်းလာရှိတယ်လားဘယ်လိုဖြစ်တဲ့တော့ဖြစ်ကုန်တော့ဒီကာတရိုတီရောမြန်မာပြည်ကစားတော့တို့တို့တော့ကာတရိုရှိပါဒီကနေ့ပတ်သက်ပြီးတော့ပြောနေတယ်ဒါတို့တို့နာရှုတယ်ဇာတ်ကတ်ကတော့နာရှုတယ်ရေရှုတယ်ဆိုတော့ရေရှုမှာတော့ပေါ်တော့လည်းရှုလို့လည်းဆိုတာအင်ဂျီတွေခက်ခဲခက်ခဲအင်ဂျီတွေအပြင်မှာရှိပြီးတော့အပြင်ကဝင်ပြီးတော့အင်ဂျီလေးတွေဝင်ရှုတယ်ဆိုတာဒါကတကယ်နာရှုတယ်အပြင်ကဝင်ပြီးတော့အင်ဂျီလေးတွေဝင်ရှုတော့အင်ဂျီတွေဝင်ရှုတော့အဲ့တော့ကျင်းနေတဲ့တက်တဲ့ကြည့်တဲ့အခါကျတော့ဆက်တယ်ကျွန်တော်တို့ကတော့ဒီလိုမျိုးနဲ့တက်တဲ့ကျွန်တော်တို့ရှာလို့ပြည့်
ဆိုရအနေနဲ့1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေကိုအကောင့်ထဲဖော်ပြီးရတင်ရထိုက်တဲ့နိုင်ငံသားအခွင့်အရေးပေးခြင်းအပြင်အစိုးရအပေါ်ယုံကြည်မှုတိုးပွားလာမှဖြစ်သလိုနောက်ထပ်ပြဿနာတွေလည်းမဖြစ်ပွားအောင်တားဆီးနိုင်မယ်လို့ကော်မရှင်ရဲ့သုံးသပ်အကြံပြုချက်ထဲမှာအကြံပြုထားပါဗျာ။1982ခုနှစ်နိုင်ငံသားဥပဒေကိုအကောင့်ထဲမဖော်ဘဲထားရင်အခုလိုမျိုးဖြစ်စဉ်တွေဆက်လက်ဖြစ်ပွားနေဦးမှာဖြစ်တယ်လို့ဒုချိယာရန်စုံစမ်းစစ်ဆေးရေးကော်မရှင်ဥက္ကရာဒေါက်တာတာလရွှေကပြောပါတယ်
။ရှိပြီလားဥပဒေနဲ့လုပ်ရင်တောင်မှဒီပုံစံတွေထဲမှာချို့ရနိုင်ငံသားဖြစ်တယ်။အော်ဒီကနိုင်ငံသားဖြစ်တော့အဲ့တော့အဲ့ဒီနိုင်ငံသားဖြစ်သွားရင်သူတို့ရတဲ့ရတဲ့နိုင်ငံသားဖြစ်ရပါကြတယ်တော့ဆိုရဲချို့ရဘာသာဖြစ်လာတော့မဟုတ်ဘူး။အဲ့တော့ပြန်ပြီးဆုံးပြပိုင်းဒါဒီပေါ်မှာတော့အဲ့တော့လည်းသူဖြစ်နိုင်ဖို့အတွက်ဒီဆက်ဆက်နဲ့ခုနဲ့ဥပဒေကိုပေါ်ကန့်ွက်နေပြီးတော့ဒါကြီးကိုဘယ်လိုပုံမှန်အကောင့်ကျရမပေါ်ပဲနဲ့ဒါကြီးထားနေလို့ဆက်ချက်
ရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းမှာနှစ်ဖက်လူအဖွဲ့အစည်းရောနှောနေထိုင်နေတဲ့ကျေးရွာတွေမှာရခိုင်တိုင်းရင်းသားအုပ်ချုပ်ရေးမှုတွေကိုသာခံထားတာတွေ့ရှိရကြောင်းအဲ့ဒီလိုကျေးရွာတွေကိုမြို့နယ်အုပ်ချုပ်ရေးမှုကတိုင်းရိုက်အုပ်ချုပ်တဲ့အုပ်ချုပ်ရေးပုံစံအစ်ကိုချမှတ်တင်ကြောင်းလဲကော်မရှင်ကအကြံပြုထားပါတယ်။ဒုချိယာရန်ကျေးရွာမှာဖြစ်ပွားခဲ့တဲ့ဖြစ်စဉ်တွေနဲ့ပတ်သက်ပြီးအဖြစ်မှန်ပေါ်ပေါက်ရေးအတွက်စုံစမ်းစစ်ဆေးနိုင်ရန်နိုင်ငံတော်သမ္မတကဒေါက်တာတာလရွှေဒေါက်တာကျော်ရင်လိုင်တို့အပါအဝင်အဖွဲ့ဝင်10ဦးပါဝင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကို2014ခုနှစ်ဖေဖော်ဝါရီလ6ရက်နေ့ကဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာ။